ချက်ဆက်ရှိမျိုးဆက်ကြောင်းသားခေါင်းဆောင်ဥက္ကကိုကြီးကလာမယ့်2025ရွေးကောက်ပွဲမှာဝင်ပြိုင်တော့မှာမဟုတ်ပဲ
ဒီမိုကရေစီအားစုတွေကိုဆက်ပြီးတော့ဝင်ရံသွားမယ်လို့ဗီအိုအေကိုပြောပါတယ်။ဒါပေမဲ့လည်း2025ရွေးကောက်ပွဲနောက်ပိုင်းကျရင်တော့နိုင်ငံရေးပါတီထူထောင်သွားဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။အပြည့်စုံကိုမျက်နှာချမ်းကပြောပြပေးပါမယ်ရှင်။ဟုတ်ပါတယ်။ဆက်ဆက်ရှိမျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူ့အဖွဲ့စည်းကခေါင်းဆောင်တအုပ်ဖြစ်တဲ့ဥက္ကကိုကြီးကနိုဝင်ဘာလမှာကျင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်ကိုစလဲလောင်အမည်စည်ရင်းတွေကိုကြေညာခဲ့ပြီးတဲ့နောက် NLD ရဲ့အဲ့ဒီရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်တဲ့တွေအတော်လေးထွက်ပေါ်နေတာဖြစ်ပါတယ်ဒါပေမဲ့လို့လည်းဥက္ကုကိုကြီးကတော့သူ့အနေနဲ့ဒီမိုကရေစီအင်အားစုတွေကိုဆက်လက်ဝန်းရံသွားမှာဖြစ်ပြီးမြန်မာနိုင်ငံရဲ့အနာဂတ်အတွက်နိုင်ငံရေးပါတီတစ်ခုကိုလည်းရွေးကောက်ပွဲအလွန်နောက်ပိုင်းမှာထူထောင်သွားဖို့အစီအစဉ်ရှိတယ်လို့အခုလိုပြောခဲ့ပါတယ
်ဒီ2015ရွေးကောက်ပွဲမှာဝင်ပြိုင်မှုမရှိတော့ပါဘူး2015ရွေးကောက်ပွဲကိုတော့ကျွန်တော်တို့အကြောင်းတစုံတရာထိခိုက်သွားတာမျိုးမဖြစ်အောင်ကိုကျွန်တော်တို့အတက်နိုင်ဆုံးဒါထောက်လျှောက်ကျွန်တော်တို့ဂရုစိုက်ပါတယ်ဟိုဒီမိုကရေစီအင်အားစုတွေအားကောင်းဖို့ပဲကျွန်တော်တို့ဝန်းရံခဲ့တာလေယက်တီခဲ့တာအဲ့တော့ကျွန်တော်တို့ဒီနိုင်ငံရေးပါတီတစ်ခုဖြစ်နေသွားဖို့ဆိုတဲ့ကိစ္စကလည်း2015အလွန်ရည်ရှိအတွက်ကိုပဲကျွန်တော်တို့ရည်ရွယ်တာပါ။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့အသက်အရွယ်ရောနောက်ကျွန်တော်တို့ဖြတ်သန်းမှုအတွေ့အကြုံတွေရောဒါဟုနိုင်ငံရေးအရာဟိုထိထိရောက်ရောက်ပေါ့လေဆောင်ရွက်နိုင်ဖို့အတွက်ဒါကျွန်တော်တို့အားလုံးဝိုင်းပြီးစဉ်းစားကြတာပါ
။ဒါကြောင့်88မျိုးဆက်ငញ្ញမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တွေအနေနဲ့ဘယ်နိုင်ငံရေးပါတီတွေကိုအဓိကဝန်းရံသွားမလဲဆိုတာနဲ့ပတ်သက်လို့တော့
ကျွန်တော်တို့ကစညာချက်မှာအတိအလင်းရေးထားတာဒီမိုကရေစီအင်အားစုများတိုင်းရင်းသားအင်အားစုများဒါကြောင့်မလို့နှစ်ပိုင်းရှိတာပေါ့ဆိုတော့ပြည်နယ်တွေမှာကတော့တိုင်းရင်းသားပါတီအဖွဲ့စည်းတွေကလည်းကျွန်တော်တို့ရဲ့မိတ်ဖက်မဟာမိတ်အဖွဲ့စည်းတွေကျွန်တော်တခြားလုံးလဲကျွန်တော်တို့ကရင်းနှီးလက်တွဲဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ကြောင့်ပြည်နယ်တွေမှာဒီတိုင်းရင်းသားပါတီတွေပြည်နယ်လွှတ်တော်တွေမှာနောက်ဒီလွှတ်တော်အဆင့်ဆင့်မှာသူတို့အထိုက်လျောက်သူတို့ကိုစားပြုမှုရရှိဖို့အရေးကြီးတယ်။အဲ့ဒါကတိုင်းရင်းသားဒန်းလူညီများရေးနဲ့ဟိုဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးအတွက်လည်းဒါအရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မလို့တိုင်းရင်းသားအင်အားစုများအောင်နိုင်ရေးဝန်းရံရေးဆိုတာကိုကျွန်တော်တို့အချက်တစ်ချက်အနေနဲ့ကျွန်တော်တို့ထည့်ထားတာ။ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားမယ်။ဒီမိုကရေစီအင်အားစုများဆိုတဲ့အခါမှာလည်းအင်မတန်ကျေပြန့်ပါတယ်ဒီဟာ။အဓိကကတော့သက်ဆိုင်ရာမဲဆန္ဒနယ်မြေများကမိမိနယ်မြေကဒီမိုကရေစီအင်အားစုကိုသူတို့ကိုယ်၌ကရွေးချယ်ပြီးတော့ဆုံးဖြတ်ရမှာဖြစ်ပါတယ
်။ဩဂတ်စ်လ၂ရက်နေ့က NLD ကနေထုတ်ပြန်ခဲ့တဲ့ကိုယ်စားလှယ်လောင်းစည်းရင်းမှာ88မျိုးဆက်အဖွဲ့ကဥက္ကုကိုကြီးအပါအဝင်အယောက်20နီးပါးစည်းရင်းပေးသွင်းခဲ့ပေမဲ့ကိုပြုံးချိုတယောက်ပဲအရွေးခံခဲ့ရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဝေဖန်မှုတွေအတော်လေးထွက်ပေါ်ခဲ့တာပါ။ဒီတော့အတွင်းမှာပဲ NLD ပါတီခေါင်းဆောင်တောင်းဆဆုကြီးကဘကိုးတိုင်းဒိုင်ဦးမြို့နယ်မှာဩဂတ်စ်လ9ရက်တောက်ကြနေ့ကတွားရောက်တဲ့မဲဆွယ်စီယုံရခီးစဉ်အတွင်း NLD ပါတီရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့အခုလိုပြောကြားသွားခဲ့ပါတယ
်။ရွေးကောက်ပွဲကိုဝင်တဲ့ကိုယ်စားလှယ်လောင်းတွေကိုအများစုကရွေးချယ်လို့ပြီးတော့ဒီလိုရတဲ့ဆိုင်တဲ့ဒီရှိတဲ့မဆိုင်တဲ့ဒီရှိမဲ့အကြိုက်ပါမကြိုက်ပါဘူးတိတ်ပြီးတော့စိတ်ဝင်စားတဲ့ဒီရှိမဲ့ဒါပေမဲ့ဘာဖြစ်လို့ဒီကိုယ်စားလှယ်လောင်းမဲပြုတ်ကိုမဲတဲ့ရမှာလဲလို့ဒီလူတို့ကြားရောမေးပါမရှိပါဘူး။ဒါကမှသာပြောရတယ်။မားရောဟာကျမတို့မဲတောင်းနေတာဘယ်ပုံကိုဘယ်ပုံကိုတဲ့မှာတောင်းနေတာမဟုတ်ပါဘူး။အဖွဲ့တို့အဲ့ကတောင်းနေတာ။ဒီအဖွဲ့တို့ကဘာဖြစ်လို့တောင်းနေလဲဆိုတော့ကျွန်တော်တို့ကဒီမှာတော့သွားလို့ရှိတယ်လေဒီလိုပဲပြောပ
ါပြီးခဲ့တဲ့ဇာတာပရင်းနေ့ကတော့ NLD ပါတီကနေကိုယ်စားလှယ်လောင်းနေရာတချို့ကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ကနေပါဝင်ရှင်ပြိုင်မှုအတွက်နယ်ပေါင်းစုံကနေလျှောက်ထားသူ 3,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲကနေ 1,090 ကို NLD ကရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့ NLD အနေနဲ့ကိုယ်စားလှယ်လောင်းစည်းရင်းတွေကိုရွေးကောက်ပွဲကော်မရှင်စီအပြစ်ဒဏ်မတင်ရသေးပါဘူးရှင်။